နွေမြက်တပင်ဆေးဘက်ဝင်ဆိုစကားအတိုင်းဆေးဘက်မဝင်တဲ့အပင်ရဲ့လို့မရှိတဲ့အတွက်တပင်ကိုအပြုပွင့်ဝေတဲ့တဘာဝသစ်ခွာတွေကလည်းဆေးဘက်ဝင်ပါတယ်သစ်ခွာပန်းဆိုတာထက်သစ်ခွာပန်းရိုးတွေနဲ့သစ်ခွာမျိုးပင်နဲ့သစင်ပန်းထက်သစင်မှုတွေကဆေးဘက်ဝင်တာမို့သစ်ခွာဟာပန်းလိုလဲလှဆေးလိုလဲသုံးနိုင်တဲ့အတွက်ပန်းကျင်သူတွေတန်းရင်ပရဆေးဖို့လူကျင်သူတွေလူကျင်တက်မဲ့လိုက်လံစုဆောင်တဲ့အရာလည်းဖြစ်ပါတယ်။သစ်ခွာသက်တမ်းကနှစ်ရှည်ဖြစ်ပြီးသစ်ခွာမှန်သမျှဆေးဘက်ဝင်တယ်လို့လည်းဝီကီပီးယားကပြောထားပါတယ်။ဒါကြောင့်လဲတန်းရင်ဆေးဖို့ဖို့မြန်မာနိုင်ငံအနေနဲ့အရရကသစ်ခွာတွေမြကူးတောင်တက်ရိုးမကျော်နင်းစပ်ဖြတ်ပြီးတရုတ်နိုင်ငံကိုရောက်သွားတာပဲဖြစ်ပါတယ်။တန်းရင်ဆေးဖို့ဖို့တရုတ်နိုင်ငံကိုရောက်သွားတယ်ဆိုပေမဲ့သစ်ခွာပင်ဆေးဘက်ဝင်နာကိုမြမဘရဆင်းဆရာတွေကလည်းသိနာလေကြတာပါမြမသစ်ခွာတမျိုးဖြစ်တဲ့ဒေါမီသစ်ခွာကိုအာယုံကျော်စေးဖော်တယ်လို့ဆိုပါတယ်ဆင်မမြက်ကွင်းနဲ့အာမဲလက်တံတို့မျိုးကိုအပြားပြောက်စေးဖော်ပြီးဝါဆိုသစ်ခွာရွှေတူမောက်ခန်းဝါခရမ်းအာမဲမွေတူမြက်သစ်ခွာနီမဟာဒေဝီအာမဲလက်တံညိုကိညာသစ်ခွာမျိုးတွေကိုအားစေးကနိုင်တဘေးပေါက်သစ်ခွာနဲ့ချိုချင်မန်းသစ်ခွာတွေကိုအစစ်မြစ်အကိုက်ခဲပျောက်ဆင်းတဲ့အဆုတ်ယောဂါကုသဇေစာရာတွေပေါ်တယ်လို့လေလာသူတွေကပြောပါတယ်ဒီလိုဆေးဘက်ဝင်သစ်ခွာပွင့်တဲ့မြန်မာပြည်ရင်းကိုတရုတ်နိုင်ငံနဲ့ထိုင်းနိုင်ငံကမျိုးဗီဇပြုပြင်ထားတဲ့ငါးငါးဆွန်းဆွန်းသစ်ခွာပန်းတွေဝင်လာတာလည်းရှိပါတယ်ပြည်ရင်းကဗမာသစ်ခွာတွေပွင့်ဝေပုံကိုတော့အွန်လိုင်းပန်းချစ်သူများသိဝင်ပန်စီကပြောပြတာပါ
แม่เนี่ยမျိုးကူပေးတာပဲကျတူရေးတစ်ခွာကျတူရေးတစ်ခွာပန်းလေးတွေနောက်တောင်မီးလူပန်းလေးတွေအဲ့ဒါလေးရတော့နာမည်ကြီးပဲဒါပေမဲ့သူကတော့နိုင်ငံသားတစ်ခွာလောက်တော့မကြီးထွားဘူးပေါ့သူကတော့အတွဲလိုက်ကလေးတွေတိလေးနဲ့အများကြီးအတွဲလိုက်ပွင့်တာခိုင်လိုက်ပွင့်တာ
တစ်ခွာပန်းမှန်သမျှလူကြိုက်များကြပြီးပန်းမြတော်ပင်သစင်ကလည်းတစ်ခွာတစ်မျိုးပဲဖြစ်ပါတယ်ရခိုင်သစင်မငူဂုံယူတတ်တဲ့ရခိုင်ပြည်နယ်ဒေသခံတွေဟာ1988လူရုအရေးတော်ဘုံကြီးနောက်ပိုင်းဖြစ်လာတဲ့ဈေးကွက်စီးပွားရေးလမ်းပွင့်ချိန်မှာမတိနားမလဲပဲဈေးရတယ်ဆိုတာနဲ့သစ်ခွာပန်းရိုးတွေကိုရောင်းချခဲ့ကြတာကိုရခိုင်ပြည်နယ်သဘာဝပတ်ဝန်းကျင်ဆိုင်ရာပညာပေးရေးအဖွဲ့ဝင်ဦးစိန်လန်းအောင်ကပြောပြပါတယ်
တချို့သစ်ခွာတွေပေါ့နော်တို့နွေပေါ့နော်အဲ့ဒီသစ်ခွာအနွေမျိုးတွေပေါ့နော်သစ်ခွာဆိုတာဒဇင်တစ်ခုတည်းမဟုတ်ဘောဗျာအဲတခြားဟာတွေကိုတရုတ်ပြည်ကလည်းလာဝေကြတယ်တရုတ်တွေအယုတ်ဝယ်တာပန်းကိုဝယ်တာမဟုတ်ဘူးသစ်ခွာမျိုးတွေကျွန်တော်တို့တောထဲမှာရှိပါတယ်အဲ့ဒါတွေကိုတရုတ်ပြည်ကိုရောက်တာပေါ့ဗျာတရုတ်တွေကဝယ်တယ်ဆိုကျွန်တော်တို့ဈေးကဟိုကုန်သေးတွေကဝယ်တာပေါ့ဈေးတွေကဝယ်တာပေါ့ဈေးတွေကတစင်ဟိုတရုတ်ပြည်မုံစေတော့ပါတော့ပို့တာပေါ့မန္တလေးတို့မုံစေတော့အခုနောက်ပိုင်းမရှိတော့ဘူ
းဒီလိုသစ်ခွာပန်းတွေမရှိသလောက်ဖြစ်သွားချိန်မှာရခိုင်သစင်ပန်းတွေကရောအရင်ကလိုလှိုင်လှိုင်ရနေပါသေးသလား
တခိုင်ဒါစင်းနေမှာလည်းခဲ့တဲ့စနေလောက်ကဆိုရင်တော့တော်တဲ့ကနေမြို့ပေါ်ကိုတောင်ပေါ်နေတဲ့မြို့တို့ခမင်းတို့တချို့ဈေးတွေမှာလာရောက်တော့ရှိတာပေါ့နော်ဒါပေမဲ့အခုတော့မရှိတော့ဘူးအခုတော့မြင်တော့မမြင်ဘူးတော့ဘူးရှိတော့ရှိနေတဲ့မဲ့တော်တော်ရှားပါပြီကျွန်တော်တို့ကဒီအခုစစ်ဖြစ်နေတဲ့အော်ရမပေါ့နော်အော်ရမတောင်တိုင်းမှာတော့ကျွန်တော်တို့ရောက်ဘူးတယ်ခမင်းလူမျိုးတွေတိုင်းတဲ့လူမျိုးတွေအဲ့ဒီမှာခုပြီးတော့တပတ်တခါကြားတဲ့ဈေးတွေမှာလာရောက်တာတော့တွေးဘူးတယ်ဒါပေမဲ့အခုတော့လာရောက်တော့မတွေးမိတော့ဘူးမြေပြုံးလာဆိုရင်တော့အခုဆိုရင်စနေလောက်တော့ရှိနေပြီ
ရခိုင်သစင်းကြီးမြိုင်မြိုင်ပွင့်နိုင်တဲ့ကာလတွေမှာငပြောရွက်အေးအေးနဲ့ထုတ်ထားတဲ့ပန်းသစင်တွေညင်းချင်းခီးနဲ့ဝင်းဟင်ကလေရင်စီးပြီးရန်ကုန်ရောက်လာပါတယ်ပွဲလန်းသပင်တွေမှာသစင်မန်းတွေမြိုင်နေကြိုင်နေအောင်ပန်းစင်ကြပြီးအင်းပြန်ရောက်လာတဲ့အခါပန်းနဲ့ပန်းဥရေစိမ်ပြီးပန်းမညိုသေးသမျှပန်းမြဲပန်းကြပါတယ်တချို့အင်းရှင်မတွေကတော့သဘာဝကိုတုပပြီးသစင်ဥတွေကိုဥုံကုန်မှဖြစ်ဖြစ်တတုံးမှာဥစားညိုပတ်လို့ဖြစ်ဖြစ်ပြန်ဆိုင်ကြပါတယ်။ဒါပေမဲ့ပန်းတော့ပန်းညင်ညပြီးပြန်ဆိုင်ဖို့စိတ်မကူပဲလှင့်ပြက်လိုက်သူကပုံများတာပါ။ဒါကိုသစ်ခွာပညာရှင်ဒေါက်တာဆောလွင်က
ဒီမှာပွင့်လာပြီလို့ရှိရင်ချက်ရောင်းလို့လည်းမရဘူးခင်ဗျာ။ဥပါပါမရောင်းမအဆင်ပြေတယ်ချက်လိုက်လို့ရှိရင်တစ်ခါလဲညှို့ပါတယ်ဆိုတော့ရောင်းတဲ့လူကလည်းဥနဲ့တူပြီးရောင်းလိုက်တယ်။ပန်းတဲ့လူကလည်းမျိုးသမီးတွေပန်းလို့ရှိရင်ဘယ်သူမှမျိုးတန်လေးတွေဖြတ်ပြီးတော့ပန်းလို့လည်းမလွယ်ဘူး။ဒါရင်ပန်းနဲ့အမျိုးသမီးတွေဆိုသိကြတယ်။ဥလေးတွေကပြန်ထည့်ပြီးတော့ပန်းတာပေါ့နော်။ပြင်တာကိုတစ်ခါရေသေးနေနဲ့ထားပါလေ။ပြီးတော့နောက်တစ်ခါ3-4ရက်တပတ်လောက်မှပန်းတယ်။အဲ့ဒါပြီးတော့ထိုက်တာမရှိသလောက်ပဲ။ဆိုတော့ဒါကအနိုင်ပုံနဲ့ရောက်သွားတယ်။အဲ့ဒီလိုနဲ့မျိုးတွေကတစ်ဖြည်းဖြည်းသစင်မန်းတို့ကတော်တော်လေးရှားလာတယ်ခင်ဗျာ
။သစင်ဥတွေကိုလွှမ်းပစ်လိုက်သူတွေရှိပေမဲ့ဆေးဖော်ဖို့ဗရဈေးဆိုင်တွေကဝယ်ယူလို့ရှိတယ်လို့လည်းတချို့ကပြောပါတယ်။သပင်ပန်းမှန်ဆိုတာသဘာဝကပေးတဲ့ဆေးဘက်ဝင်လက်ဆောင်ဖြစ်ပြီး ကိဟာစနစ်ကိုလည်းထိညိပေးတာကိုမသိနားမလည်ခြင်းကလွတ်ကင်ခဲ့ဘူးတာကိုပြောပြသူကရခိုင်ပြည်နယ်သမဝပတ်ဝန်းကျင်ဆိုင်ရာပညာပေးရေးအဖွဲ့ဝင်ဦးစိန်လန်းအောင်ရဲပါ
တော့ဝင်တင်နေရပါလေနားမလည်ခင်တုန်းကဆိုတော့ကျွန်တော်တို့ကအဲ့ဒီသဇင်ဥတွေပါလေဝေပြီးတော့ရောင်းဖူးတယ်အေးတော့တပိတ်သားမှ6000ပဲရှိတာကျွန်တော်တို့စီမှာအခုဆိုရင်မိတ်ဆက်5000လောက်ပေးနေရမှာမဟုတ်တော့ဘူးဒါ6000ပြီမျိုးတွေတော့မှရှိတော့ဘူးမျိုးပြုံးတော့ပြီကျွန်တော်ကလည်းပညာတဲ့ပါလေသိရောမျိုးပေါ်လာတော့ပါတော့သိမကျွမ်းကျင်ဘူးဆိုတော့အဲ့ဒါလည်းတာရှိမခံနိုင်ဘူးဗျာသဇင်ကတော့ပြီးဝေလာပြီးတော့ပန်ပြီးတော့ပန်းညှိုးတော့ပြီဆိုရင်ဘာမှမလုပ်ပါဘူးလှင်းလိုက်ကြတာပဲအခုဒီတိုင်းပင်မကပ်ပြီးတော့ကျွန်းနဲ့ချီသလိုရှိရင်ဖြစ်ဖြစ်အသေးသေးလေး nervous လို့ဖြစ်ဖြစ်ချင်းနေဆိုတော့မသိကြဘူးတုံညောင်းစစ်ဘက်ဝင်တယ်ကြားတယ်တိတ်မသိကြဘူးကျွန်တော်ကမှသိတာတိတ်မကြသေးဘူးတစင်းကစစ်ဘက်ဝင်တဲ့အကြောင်းပေါ့နော်တော်တော်လေးချသွားပြီတစင်းဘက်ကရင်တမန်မှရခိုင်ဖျားဘဝတစင်းဘက်ကရခိုင်တည်းရဲ့အထွတ်မြတ်ဆိုပေမဲ့တချို့မိန်းကလေးတွေဆိုရင်ကျွန်တော်ရဲ့အထွတ်မြတ်ပန်းမှသိကြတော့ဘူ
းမသိနားမလည်ခြင်းကစီးပွားရေးတမျက်နှာနဲ့တစင်းပန်းကိုရောင်းမှုတဲ့ဦးစိန်လန်းအောင်ဟာနိုင်ငံပြောင်းလဲလှုပ်ချိန်မှာလမ်းပွင့်လာတဲ့ရပ်ဖွဲ့အဖွဲ့အစည်းဝင်ဖြစ်လာပြီးရခိုင်ပြည်နယ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းကိုကိုယ်တိုင်ကိုယ်ကျပါဝင်ဆောင်ရွက်နေသူဖြစ်လာပါတယ်။ဒီလိုလူတွေဟာနိုင်ငံအနှံ့နီးနီးရှိနေပြီးလူလူကြဝင်ထွက်သွားလာထိတွေ့နိုင်ရုံမကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေကိုစင်ပွားအသိပေးနိုင်ပါတယ်။ဒါကြောင့်လည်းပဲအရာလုံးလုံးလူလူပါမှပြင်းမြောက်မယ်လို့ပြောနေကြတာဖြစ်ပြီးရပ်ဖက်အဖွဲ့အစည်းဝင်တွေကလူလူတဲ့စိတ်ဝင်ပညာပေးချိန်မှာဒေါက်တာစောလွင်လိုပညာရှင်တွေကမျိုးသစ်ကိုလည်းရှာရှိတဲ့မျိုးစစ်တွေလည်းမပြောက်ပြက်ရအောင်ထိမ့်သိမ့်တဲ့အပြင်သုတေသနလုပ်ငန်းတွေလည်းလှုပ်ဆောင်နေတာပဲဖြစ်ပါတယ်ရှင်။